ဝါဒနာဆက်တယ်လာမကုန်ဘူးပြင်းပြင်းပြင်းပြင်းဆိုနေတယ်မကုန်နိုင်နေတယ်နော်စိတ်ကြောင့်တည်ကျဲနေတာပဲဒီလောကလုံးစိတ်ကဆောင်းနေတာဒီလောကလုံးပြောင်းနေနှောင်းနေတာဆိုတော့လေဘယ်ကုန်မှာအရာဒမေမာနာဒဖုန်ရမှာကုန်တော့မှာမဟုတ်လားကုန်နေအဲ့အဲ့အဘလာရောအထုံးမှာကြံတရားပေါ်အဖွင့်ဆောင်ဘုရားပါတော်တော်သာမဏေငါမှာဓမ္မကြီးမုံတွင်တင်ရေးစစ်စေးပါခလားဟိုဒီချေပါအမျိုးတဲ့ပုဂ္ဂိုလ်ရှိလို့ဘုန်းကြီးကဖြည့်ရတစ်ခေါက်တော့ချပေးလိုက်မယ်နော်ဘန်းကြီးကြီးလုံ
ဒီမှာဒါမှအဘိဓိ
နာရတဲ့ပုဂ္ဂိုလ်များလည်းပဲစိတ်အငြိပြေ26ပါးနည်းနည်းနာဘူးကြားဘူးလို့ဒါကြောင့်စာမင်းမှာ6စိတ်ငြိမ်းနေကြောင်ဥပ္ပိလေပါ126ပါးအဘိဓါရတဲ့ဒီစီရရလို့တို့ဒီစီဖြစ်စေလို့မျိုးရှိရှိတောင်းကိုခြင်းဣဒမလောဘမတရားလောဘအလိုလောဘကြီးခြင်းမတရားတတ်မဲ့ခြင်းနှစ်သက်ခြင်းဒီဘာဒသူဘာကိုပြည့်စည်စေလို့ခြင်းဖြည့်စည်လို့ခြင်းဘောဓစိတ်ဆိုးခြင်းဥပါမာဟရံမျိုးဖို့ခြင်းမေခာဥပ္ပေဝိကိုချီးဖြတ်ခြင်းပလာတမိမိတဲ့ပါဘူးကိုပြောင်းဆောင်ခြင်းဣဗာမနာလေခြင်းနိစ္စရိယမမြဲတဲ့တို့ခြင်းမာယာလောဘဖြာဝံခြင်းပါပူရကောက်ကျစ်ဆင်းရဲခြင်းလောဘဖြာဝံနေစရာမိမိမှာရှိတဲ့အပြစ်ကိုဖုံးမှန်းလို့စိတ်ပြောတာလောဘပြီးတော့ဖုံးမှန်းလို့စိတ်ပါဘူးကကောက်ကျစ်ဆင်းရဲဆိုတာမိမိမရှိတဲ့ဘုံကိုရှိဟန်ဆောင်ပြီးတော့ပြောတာဓမ္မမံခက်ဌာနပါရမ္ဘသူများတဲ့တလုံးကိုပြုလုပ်နေတာပါရမ္ဘမဒမံရတာမာနမာနကြီးတာပဝင်းနေတာကိုကိုကိုထင်တလုံးဖြစ်နေတာအပိမာနအလောအလွန်မာနကြီးတာတမာဒကုသိုလ်တရားတွေကိုမေ့ပြရနေတာ6မျိုးအဲဒီ6မျိုးမှာတပါးတရားစိတ်ကိုညီမဲ့ပြီးတဲ့တရားကိုလည်းရှိပါတော့အဲဒီတရားတွေလည်းဥပ္ပတိလေးပါးပါပဲလို့ဒီမှာတော့အဖြစ်များတဲ့တရားတွေကို16ပါးမြတ်စွာဘုရားထုတ်ခေါ်ထားတယ်။သို့ပိပိစီဝေရလူအဘိဓါ။အလိုကြီးကဝိတမလောဘ။အကျိုးဖြစ်လို့ခေါ်ဆိုပြပါ။ကိုယ်ဆိုးကသောတာမှလေပါယံမျိုးပေါ်ကဥပနာဟာဒီဘူဖြစ်ကမခမှတ်ပါဒင်းရှင်တို့ကြောင့်ဟုပလာပါမာလူခေါ်ဆိုကြီးဧကI'm not a man. ဗာဘုရားဘုရားဘုရားဘုရားဘုရားဘုရားဘုရားဘုရားဘုရားဘုရားဘုရားဘုရားဘုရားဘုရားဘုရားဘုရားဘုရားဘုရားဘုရားဘုရားဘုရားဘုရားဘုရားဘုရားဘုရားဘုဘုထတုတ်မှထုတ်ပြသည်လေဘုလိုမှန်မြတ်ကြံရပါသည်ဘုလိုလဲစိတ်မွေးမြည်ပြီသည အဲ့ဒါနဲ့ဓမ္မကလည်းပဲတိုက်လိုက်တယ်တိုက်လိုက်တော့အတင်းပစ္စည်းတွေပါသွားတယ်နှစ်သိန်းသေးလောက်ပါသွားတဲ့အခါကျမင်းတဝက်ဒုတဝက်ပေးငါတဝက်ပေးဆိုပြီးသူကတသိန်းယူလိုက်တယ်မရဘူးလားဟမ်မနေ့ကအဲ့လိုလိုမရဘူးလားစီမံကိန်းကပြောတော့မလွယ်ဘူးလားလက်တွေကောင်ပေါ်တော့ဘယ်နဲ့နေမလဲလက်တွေကောင်ပေါ်တော့ဟိုကမရရင်ကိုယ်ကကတ်တော့ရမှာမဟုတ်လားမရပါဘူးရဲ့အဲ့ဒါကြောင့်စိတ်ကိုညီနေနေတဲ့တရားတော့မှဒီအိဋ္ဌာတရားဟာဘာမှမရဘဲနဲ့အိဋ္ဌာဖြစ်ပြီးရဲ့တဏ္ဍာမနာလေရဲ့ပုဂ္ဂိုလ်ရဲ့တဏ္ဍာမှာဆင်းရဲတွေကိန်းအောင်နေတာတဲ့သူတော်ကိုယ်တော်ပါတာမမြင်ရတဲ့သဘောတွေဖြစ်နေတာမမြင်ရတဲ့သဘောဖြစ်တဲ့ဆိုတော့ဆင်းရဲကလားချမ်းသာကလားဆင်းရဲတယ်အဲဒါလို့မမာလိုတတ်တဲ့ပုဂ္ဂိုလ်များမှာတဲ့ဒီဘဝမှာလည်းပဲလူပြစ်လူကိုနေရတဲ့အချွေရံအတွင်းတွင်နေရတဲ့လာမယ့်ဘဝတွေဘဝတွေမှာလည်းပဲအချွေရံတင်းတင်းမရှိဘူးဟုတ်တာပေါ့မနာလိုတတ်တဲ့စိတ်ထားရှိတဲ့ပုဂ္ဂိုလ်ဘယ်သူပါများမေတ္တာထားနိုင်မှာမလဲမထားနိုင်ဘူးအဲ့ဒါသွားပြီးမေတ္တာထားလို့ခင်မင်ပေါင်းတဲ့ကိုလို့ပြင်ကိုကသူ့ရဲ့ตาကြောင့်ကိုလည်းမနာလိုမှာမဟုတ်လားမနာလိုပြီဆိုလို့ရှိရင်တော့သူ့ဘာမှမရတော့လည်းပဲတမူးမူးနဲ့တော့ကိုပျက်စီးရပျက်စီးရောက်တော့သူကြမ်းပါလေမဟုတ်ဘူးလားအမေကကိုနာမည်ပြအောင်မဟုတ်တာတွေတရင်မလွင့်သေးဘူးလားတရင်မလွင့်နဲ့အဲ့တော့သူ့တော့မရတာမှန်းနဲ့သူ့မရတာမှန်းတော့လည်းပဲအခိုက်အတန့်အားဖြင့်တော့ကို့ပေါ်မှာတခြားပုဂ္ဂိုလ်တွေကယုံထင်ကြောင်ထင်ထင်မခံရဘူးလားအဲဒီလိုတဲ့အဲ့လိုပုဂ္ဂိုလ်ကဒီလိုတဲ့ဒီလိုတဲ့ဆိုတော့ကနည်းနည်းတော့တန်မြတ်ရှိသွားပြီတကယ်အတိအကျမယုံတော့မှပဲဘယ်လိုဆိုလို့ကြည့်ရင်နည်းနည်းတော့နည်းနည်းလေးတော့ပြေးသွားပြီပြီးမှနောက်စဉ်းစဉ်းနည်းနည်းပြည့်ရတဲ့အခါကျမှဗရင်းနှင်းနဲ့အပိုင်မဟုတ်မှန်းပြီလို့ပြောလို့အယူအဆတစ်မျိုးအထင်မြင်တစ်မျိုးဖြစ်လာမှာအဲ့ဒီအထင်မြင်အယူအဆမမှန်ခင်စကြမှာတော့အထင်မှားအမြင်မှားမခံရဘူးလားခံရတယ်ဆိုလို့ကြည့်ရင်အဲ့ဒီအခြေအနေလေးမှာတော့မကောင်းတော့ပြန်မကောင်းဘာကြောင့်မလို့မနာလိုတတ်တဲ့ပုဂ္ဂိုလ်ညီစီတတ်တဲ့ပုဂ္ဂိုလ်အဲ့ဒီပုဂ္ဂိုလ်ကိုဘယ်တော့မှလူတွေမပေါင်းနေမပေါင်းနေမသိနေဘူးဒါကြောင့်မလို့အဲ့ဒီပုဂ္ဂိုလ်မှာအပေါင်းအသင်နဲ့အချွေအရံနဲ့ညစာလူရလက်ထက်ကဘုံနာဆိုတာရှိတယ်။ဘာရယဘုံနာပစ္စည်းပိတ်ချမ်းသာတယ်။ဘုံနာဆိုတော့ဘုရားရှင်တော်မြတ်ဗျာရဲ့တတိမဟုတ်ဘူးပေါ့။ယမနာအယူဆရှိတဲ့ပုဂ္ဂိုလ်ဟိန္ဒူပေါ့။ယမနာတထေးပေါ့။ယမနာမဟာပါလခေါ်တယ်။တတိယပဲအဲ့ဒီပစ္စည်းတွေကိုသူဘယ်တော့မှသူလဲမလို့ဘူးတန်းလည်းမတန်းဘူးတချို့ယမနာတွေဆိုလို့ရှိရင်သူတို့ရဲ့သူတို့ကိုယ်ရတဲ့ယမနာကြီးတွေပုံနာကြီးတွေကိုဒေတံဒူတံနဲ့ကျွေးမွေးတဲ့ဒီလိုလုပ်တဲ့ဒီယမနာကတော့မဟုတ်ဘူးမပေးမကောင်းမကျွေးမွေးဘူးဒါမှဒါနဲ့ဒေဝရောဒေဝရဲ့အခါကျတော့ဒီယမနာဟာသူ့အိမ်မှာပဲသူ့ပစ္စည်းပေါ်သူတတ်မဲ့ပြီးဒေရာဖြစ်တဲ့အတွက်သူ့အိမ်မှာပဲခိုးသွားခြင်းတတိတောင်ဝေကရလို့မကောင်းလား ကိုပစ္စည်းကိုတတ်မြတ်တာနဲ့ပဲကိုယ်အိမ်မှာပဲခွေးဖြစ်ပြီးတော့အဲ့ဒီကိုယ်အိမ်ကိုခွေးဘဝနဲ့စောင့်ရှောက်ပေးနေရတယ်။ညကြတော့အိမ်ဝါလူတွေကတော့ဇိမ်နဲ့အိတ်လို့တခေါ်တော့နဲ့ခွေးကအိတ်နိုင်ရလား။အဲမအိတ်နိုင်ဘူးခိုးနာပြေးဟောင်းလိုက်ဒီနာပြေးဟောင်းလိုက်နဲ့အဲ့ဒီပစ္စည်းကိုလည်းရတာမဟုတ်ဘူး။ကိုယ်သာတဲ့အခါကျတော့ထမီလောက်ထမီညံထမ်းထမီညံထမီညံလောက်ပဲဒီလောက်ပဲအဲအဲဇေရှင်ခွေးဖြစ်တော့မဆိုးအောင်နော်အဲဇေရှင်ခွေးဖြစ်တော့ကိုအဲဇေရှင်ခွေးရတော့ဘာမှစားတယ်အဲအသားမှစားရတယ်တနည်းကိုအသားတပိဒ္ဒါကျိုးရတယ်အဲ့လိုဆိုရင်တော့လည်းမဆိုးပါဘူးဒီလိုမဟုတ်ဘဲနဲ့ဘာမှခွေးကိုလို့ကြည့်ရင်တော့အဲ့ဒါထမီနဲ့ဟင်းဟင်းဟင်းညံထမီဟင်းထမီညံဒါတော့စားရမှာပဲဘာသာဘာကြောင့်လဲဆိုတော့မိမိပစ္စည်းပေါ်တတ်မှန်နေလို့တဲ့လောဘဘလောက်ကြောက်เสียကောင်းမှာလောဘကိုဘုန်းကြီးကစကားဖြတ်ပြောလိုက်အောင်လောဘဆိုတာလူချင်းနာတတ်မှန်တာနှစ်သက်တာဒုရတာရာညှိကပ်နေတာဟုတ်မှလားညှိကပ်နေတာဘာလို့ခေါ်လဲလောဘတွေ့တာနေတာလောဘတတ်မှတ်နေတာလောဘနှစ်သက်နေတာလောဘသဘောကျနေတာလောဘလောဘကိုမြတ်စွာဘုရားအမှန်တရားလေးပါးထဲမှာဘာအမှန်တရားလို့မြတ်စွာဘုရားမိန့်ကြားလဲဒုက္ခတစ္ဆာဆင်းရဲအမှန်တရားဒုက္ခတမှုရိယတစ္ဆာဆင်းရဲဖြစ်ကြောင်းအမှန်တရားဏိရောဓတစ္ဆာဆင်းရဲချုပ်ငြင်းခြင်းအမှန်တရားမဂ္ဂတစ္ဆာဆင်းရဲချုပ်ငြင်းရာတို့ရောက်ကြောင်းအကျဉ်းလားအမှန်တရားအမှန်တရားလေးပါးမှာလောဘကိုမြတ်စွာဘုရားကဘာအမှန်တရားဘာတစ္ဆာလို့မိန့်ကြားခဲ့တမှုရိယတစ္ဆာဟုတ်ကဲ့လားသမုဒယတစ္ဆာဆိုတော့ဆင်းရဲငြိမ်းချမ်းရဲ့အကြောင်းတရားနော်ဟမ်ဆင်းရဲဖြစ်ခြင်းရဲ့အကြောင်းတရားမှန်လားလောဘကြောင့်ဆင်းရဲမငြိမ်းဘူးလားဟုတ်ကဲ့လားအခုဘာလို့လာတရားနာနေကြအောင်ဆင်းရဲငြိမ်းခြင်းလို့မဟုတ်လားဆင်းရဲငြိမ်းရင်နဲ့လောဘကြောင့်လားတရားနာနေတာဟုတ်လားဆင်းရဲငြိမ်းရင်နဲ့လောဘကြောင့်လားတရားနာနေတာအဲ့တော့တရားအားထုတ်တာဘာကြောင့်အားထုတ်ကြလဲဆင်းရဲငြိမ်းရင်လို့ခြင်းစကားလောဘပေါ့အဲ့တော့ဆင်းရဲငြိမ်းရင်နဲ့လောဘကြောင့်တရားအားထုတ်တယ်တရားအားထုတ်တော့ဆင်းရဲမငြိမ်းဘူးလားအဲ့တော့လောဘကြောင့်ဆင်းရဲမငြိမ်းနေဘူးလားဒါကလောဘဟာဆင်းရဲငြိမ်းချမ်းရဲ့အကြောင်းမဟုတ်ဘူးလားကိုကိုကိုပြန်ကြည့်ပါတရားမနာခြင်းနဲ့လာနာမလားလို့ရိုက်ခိုင်းတော့မလားဘူးမနာခြင်းနာခြင်းလို့ကလာတာတရားအာမထုတ်ခြင်းနဲ့လည်းလာအာမထုတ်ပါဘူးရိုက်ခိုင်းနေလားအာမထုတ်ပါဘူးငါကိုအာထုတ်ခြင်းနဲ့လာအာထုတ်တာပဲအဲ့ဒီနာခြင်းနဲ့ဆိုတော့လောဘအာထုတ်ခြင်းနဲ့ဆိုတော့လောဘကြောင့်နာတယ်အာထုတ်တယ်ဒါကြောင့်မလို့ဆင်းရဲငြိမ်းသွားတယ်ပြီးတော့လောဘဟာဆင်းရဲငြိမ်းခြင်းရဲ့အကြောင်းအမှန်တရားလောဘဟာဆင်းရဲငြိမ်းခြင်းရဲ့အကြောင်းအမှန်တရားအခုတိုင်းဆိုတော့ဒီတဘာဝမဟုတ်ပေဘူးလားမဟုတ်ပါဘူးခင်ဗျာတရားမနာခြင်းနဲ့လာနာမလားလို့နာခြင်းနဲ့လာနာတာမဟုတ်လားအော်ခန္ဓာလားအဲအဲတရားနာလူတာဟာခန္ဓာတဲ့တရားအားထုတ်လူတာဟာခန္ဓာတဲ့အဓိပတိတရား၄ပါးရှိတယ်ခန္ဓာဓိပတိစိတ်ဓာတ်ဓိပတိဝိရိယဓိပတိဝိမာန်ဓာတ်ဓိပတိ အဓိပတိဆိုတာအကြီးမှုတရားအဒီဟုတ်လျာဆိုအင်အားကောင်းတဲ့တရားပေါ့ဟေ့သူကဘာမလုံးနဲ့အဓိပတိကြီးလို့မပြောကြဘူးလားအဲ့ဒါဘာပြောတာလဲစင်ကြီးလို့ပြောတာမဟုတ်လားနော်နိုင်ငံရေးဘက်ကလည်းနိုင်ငံရေးစင်ကြီးပေါ့မဟုတ်လားပညာရေးဘက်ကလည်းပညာရေးစင်ကြီးပေါ့အဓိပတိဆိုတာအကြီးကြီးလို့ပြောတာမဟုတ်လားအဲ့အားကောင်းတာကိုပြောတာအဓိပတိ။ဒါကြောင့်သန္တာဆိုတာလိုချင်တာပဲလိုလားတာပဲ။သန္တာအားကောင်းလို့ရှိရင်သန္တာဓိပတိခေါ်တယ်။တရားနာလို့ပဲသန္တာအားကောင်းပြီဆိုလို့ရှိရင်ဒါသန္တာဓိပတိပဲ။တရားနာလို့တဲ့သန္တာအားမကောင်းမင်းနဲ့လာပြီးနာပါမလား။နာဘူး။တရားနာလိုတာဟာကုသိုလ်လားအကုသိုလ်လားကုသိုလ်ဆိုရင်လောဘဟုတ်ပါမလားမဟုတ်ဘူးပါလေသံဃာဟုတ်ပါလားသံဃာအခုနဘုရားတရားနာလိုတာကိုဘာလို့ပြောကြလဲလောဘတဲ့မန္တာပြောကြလားမှားတာပြောကြလားဟမ်ခုနဘုရားဆိုဆိုရဘာလို့ဒီစိတ်ပဲ။ဟမ်။ကြာလောကစကားရှိတယ်မဟုတ်လား။ကြားဦးတယ်မဟုတ်လား။ပါတယ်တော့။ဟော။ကြာလည်းမကြားဘူးကြာ။အပားလိုလိုအယိုးတောင်းမယ်ဆိုတာမကြားဘူးလား။ပါတယ်တော့အမားလိုလိုအယိုးတောင်းနေတဲ့အမှန်လိုလိုအမားပြစ်ပေးတာမဟုတ်ဘူးလားအမားပြစ်မိုးတဲ့အခါကျတော့အမှန်ထွက်လာရမှာကိုမဟုတ်ဘူးလားဒါကြောင့်မလို့ဘုန်းကြီးကတရားနာခြင်းနဲ့လောဘတရားအထုတ်ခြင်းနဲ့လောဘလို့ထပ်ခါတကပြောတော့ဟောရီတကကပြောတယ်လောဘမဟုတ်ပါဘူးခင်ဗျာသန္တပါတဲ့ဟောသန္တပါဆိုတော့အမှန်ရမလားဘူးလားအဲ့ဒါပြောတော့အသားလိုလိုအယိုးတောင်းလိုက်တယ်ဒါကြောင့်မို့တရားနာလိုတာဟာလောဘမဟုတ်ပါလေသံဃာတရားအားထုတ်လိုတာလောဘမဟုတ်ပါလေသံဃာအဲ့ဒီသံဃာမှာသေးသေးပင်ကြီးသံဃာမဟုတ်ဘူးဟုတ်လားအခုနပြောတယ်ပါသံဃာတော့သံဃာစင်ကြီးပေါ့မဟုတ်လားသင်္ကြန်လောက်ကြီးတဲ့ဆန္ဒအဓိပတိတတ်တဲ့ဆန္ဒတဲ့အင်အားကောင်းတဲ့ဆန္ဒရှိလို့တရားလာနာနိုင်တာပဲသို့မဟုတ်ရင်နာနိုင်မှာမလားမနာနိုင်ဘူးအင်အားကောင်းတဲ့တရားအထုတ်လို့တဲ့ဆန္ဒရောက်မယ်တရားအထုတ်တာပဲပြီးတော့အင်အားကောင်းတဲ့တရားအထုတ်လို့တဲ့ဆန္ဒကြောင့်တရားအထုတ်တော့ကုသိုလ်ရသလားအကုသိုလ်ရသလားအဲ့တော့သံဃာဟာကုသိုလ်ဖြစ်ခြင်းရဲ့အကြောင်းလားအကုသိုလ်ဖြစ်ခြင်းရဲ့အကြောင်းလားဒီလိုဆိုရင်ကုသိုလ်ဖြစ်ရင်ဆင်းရဲသလားချမ်းသာသလားဒါဖြင့်အဲ့ဒီသံဃာဟာဆင်းရဲခြင်းရဲ့အကြောင်းလားချမ်းသာခြင်းရဲ့အကြောင်းလားသံဃာနော်လောဘဟုတ်သလားမဟုတ်ဘူးသင်္ခါကြီးပါအကုသိုလ်တရားမှန်မများကိုကံနာဓမ္မာလို့မြတ်စွာဘုရားဟောတယ်။ကုသိုလ်တရားမှန်မများကိုပုပ္ပာဓမ္မာလို့ဟောတယ်။ကံနာဓမ္မာညင်မဲသောအဖို့အဆုရှိတဲ့တရားများတဲ့။တရားမဲတွေလို့ဆိုလိုတယ်။ကုသိုလ်တရားတွေကိုပုပ္ပာဓမ္မာဖြူစင်သောအဖို့အဆုရှိသောတရားများတဲ့။တရားအဖြူတွေဟုတ်ပါလားဒီကတရားနာလို့တဲ့သံဃာတရားအထုတ်လို့တဲ့သံဃာလူတန်းလို့တဲ့သံဃာသီလဆောက်တည်လို့တဲ့သံဃာအဲ့ဒီသံဃာဟာကံနာဓမ္မာခေါ်တဲ့တရားအမဲစုထဲမှာပါဝင်ရင်တော့သူအကုသိုလ်ဖြစ်လိမ့်မယ်ဟုတ်ဘူးလားတုတ်္ကာဓမ္မာခေါ်တဲ့တရားအဖြူထဲမှာပါဝင်ရင်တော့သူဘာဖြစ်မလဲကုသိုလ်တရားကြတာချင်းရောဂီတွေစဉ်းစားကြည့် မဲတဲ့တရားနဲ့ဖြူတဲ့တရားဘယ်ဟာကကြီးလင်းပြီးဘယ်ဟာကနောက်ကျူးမလဲဖြူတဲ့တရားကကြီးလင်းပြီးတော့မဲတဲ့တရားကနောက်ကျူးတယ်သိရလားဒါဖြင့်မမဲတဲ့ရေနဲ့မဲတဲ့ရေဘယ်ရေကကြီးပြီးဘယ်ရေကနောက်ကလဲမမဲတဲ့ရေကကြီးပြီးတော့မဲတဲ့ရေကနောက်တယ်ဘုရားဘုန်းကြီးတို့တရားတော်များတွေမြတ်စွာဘုရားဟောထားတဲ့တဘာဝတရားတွေကိုတကယ်တဘာဝဆိုင်ဆိုင်စဉ်းစားတွေးခေါ်ပြီးတော့သိမြင်နိုင်အောင်ဘုန်းကြီးကဟောတာနော်ဟေ့ဘုရားဒီလိုဟောတယ်ဒီလိုမှတ်လို့ဒီလိုအတင်းအမှတ်မခိုင်းဘူးမြတ်စွာဘုရားကိုယ်တိုင်ကလည်းတို့ရဒီလိုဟောတယ်ယုံလို့ဒီလိုဘယ်မှမမိတ်ကြဘူးတို့ရဒီလိုဟောတယ်အဲ့ဒါမင်းတို့ဉာဏ်နဲ့ချင်းယုံစင်းကလက်ခံရင်လက်ခံလက်မခံဘူးဆိုမခံနဲ့မြတ်စွာဘုရားအဲ့လိုတို့ပြောသမျှယုံလို့ဘယ်မှမခိုင်းဘူးအဲ့ဒါဘုန်းကြီးကလည်းပဲဘုန်းကြီးပြောသမျှယုံလို့မခိုင်းပါဘူးအခဏတရားနာလို့တာတရားအားထုတ်လို့ဒါသီလဆောက်တည်လို့ဒါဒါနပြုလို့ဒါ